ဥစားရခင်ဗျာ IS အဖွဲ့တွေကမလေးရှားနိုင်ငံကရဲစခန်းတစ်ခုချင်းချောက်တဲ့စာပြေးဖို့ရမှာပေါ့လေကျွန်တော်တို့မြန်မာနိုင်ငံကနိုင်ငံတော်အကြီးအကဲကိုလည်းဒါချင်းချောက်တဲ့အထဲမှာပါဝင်တယ်လို့သိထားတယ်ဗျာဥစားရတို့ဘယ်လိုများသိထားလဲလို့
ကျွန်တော်တို့လည်းအလားတူပဲပေါ့နော်အဲဒီမလေးရှားမှာရှိတဲ့ IS ပေါ့နော်အဲဒီကနေပြီးတော့ရဲစခန်းကိုပေးတဲ့ချင်းချောက်စာမှာသူတို့နိုင်ငံခေါင်းဆောင်တွေပါတယ်လို့ကျွန်တော်ဒေတာတွင်းကခေါင်းဆောင်တွေလည်းပါတယ်ပေါ့အဲဒီပါတဲ့တမနိုင်ငံတော်တိုင်ပင်ပုဂ္ဂိုလ်ပေါ့သူ့တို့နိုင်ငံကြီးဝန်ကြီးအနေနဲ့သူတို့ကချိန်မှတ်ချက်မှထည့်ထားတယ်လို့သိရတယ်
နိုင်ငံတော်ကြီးကတည်းကလုံခြုံရေးကိစ္စတွေရောဘလို့များတွေ့မြင်ဆောင်ရွက်ထားဖို့များရှိမလဲဗျအ
ဓိကအဲ့မှာပါတာတော့ကျွန်တော်နိုင်ငံတော်တိုင်ပင်ပုဂ္ဂိုလ်ပေါ့နော်ဒေါန်ဆန်းစုကြည်အနေနဲ့ပါတယ်ပေါ့နံပါတ်1အချက်ကဒီလိုမျိုးအကြမ်းဖက်ချင်းချောက်မှုပေါ့နော်အကြမ်းဖက်တိုက်ခတ်မှုဆိုင်ရာသတင်းအချက်လက်တွေထွက်ပေါ်လာပြီဆိုရင်ကျွန်တော်တို့အနေနဲ့ပေါ့ဆလို့တော့မရဘူးပေါ့နော်ဒီချိန်ထဲမှာပဲကျွန်တော်တို့ကအရန်ကြီးလဲစိုးရင်ပူပန်စရာမလိုဘူးပေါ့သို့တော့သတင်းအချက်လက်ထွက်ပြီးတော့လည်းအဲ့ဒါကိုတော့အလေးနဲ့ထားပြီးစီစဉ်မှုတွေစုံစမ်းဖော်ထုတ်မှုတွေရင်ဆိုင်မှုတွေလုပ်ရတယ်ပေါ့နံပါတ်2အချက်ကတော့ကျမ်းပဲအဖွဲ့စည်းရဲ့လုတ်ကင်ဆောင်ရတဲ့သဘောတဘာဝဒါကိုလည်းကျွန်တော်တို့တော်တော်များများလေ့လာထားပါတယ်။ IS အဖွဲ့စည်းတွေအခုဆီးရီးယား၊အီရတ်ပေါ့အဲဒီကနေတော့ဖြစ်ပေမဲ့လို့တိုင်းနဲ့ကမ္ဘာနိုင်ငံတွေကိုကျမ်းပဲအခက်မှုတွေလုတ်တဲ့အခါမှာဟုံးကရုံးပေါ့နော်သူ့ရဲ့ဒေသခံနိုင်ငံသားအဲ့နိုင်ငံရဲ့နိုင်ငံသားဟုံးကရုံးပေါ့အဲ့လိုခေါ်တယ်ဆဲရီနက်ဝတ်တွေပေါ့နော်သူတို့ရဲ့အဲ့ဒါတွေကတစ်ဆင့်ဆောင်ရွက်လေးရှိရပေါ့ဥပမာကျန်တဲ့ဟိုပြင်သစ်ဆိုရင်ပြင်သစ်နိုင်ငံသားဒါပေမဲ့အဲ့သူတို့ရဲ့ network ဆဲပေါ့နော်ဒါမျိုးတွေနဲ့လုပ်တယ်အဲ့တော့သူတို့ကအဲ့ network တွေကိုကျော်လွန်ပြီးတော့ဒီလိုမျိုးလှုပ်ဆောင်ဖို့အတွက် network နဲ့ဆဲတွေဒီလိုမျိုးလုပ်တဲ့သဘောပေါက်ရှိပါတယ်ရှိတဲ့အတွက်ကျွန်တော်တို့ဖြည့်ရင်းမှာလည်းအဲ့ဒါမျိုးတွေကျွန်တော်တို့သတိထားဖို့လိုတယ်နံပါတ်3ချက်ကတော့နိုင်ငံတော်တိုင်ပင်ပုဂ္ဂိုလ်ပါဝင်ပေါ့နော်အရေးကြီးပုဂ္ဂိုလ်တွေရဲ့လုံခြုံရေးနဲ့ပတ်သက်လို့ကျွန်တော်တို့ကလူပုဂ္ဂိုလ်လုံခြုံရေးယူတဲ့အခါမှာအမျိုးအစားလေးမျိုးရှိပေါ့ပထမဆုံးကတော့အနီးကလုံခြုံရေးယူပါရှိနောက်အနီးကပြီးတော့ကျွန်တော်တို့ကအတွင်းစီလုံခြုံရေးယူပါရှိတယ်နောက်အပြင်စီလုံခြုံရေးယူပါရှိတယ်နောက်တစ်ချက်ကတော့သွားတဲ့လမ်းကြောင်းပေါ့နော်လမ်းကြောင်းတစ်လျှောက်လုံခြုံရေးလမ်းကြောင်းလုံခြုံရေးလို့ခေါ်တယ်ဒီအမျိုးအစားလေးမျိုးနဲ့လုံခြုံရေးဆောင်ရွက်ရနောက်လုံခြုံရေးပုံစံပေါ့နော်ပုံစံကိုကျွန်တော်တို့ကအချိန်ကာလအဲ့လိုမျိုးတတ်မှတ်ပြီးဆောင်းလေးဆောင်းတာရှိတယ်ပထမဆုံးအဆင့်ကတော့ကျွန်တော်တာမန်ချိန်ပေါ့နော်ချိန်ကြောက်မှုတွေမရှိဘူးသတင်းချက်တက်တွေမရှိဘူးအဲ့လိုမျိုးတာမန်ချိန်မှာယူရတဲ့လုံခြုံရေးပေါ့နောက်သတင်းတွေရတာလည်းအချက်လက်တွေရတာလည်းအဲ့လိုမျိုးစိုးရင်ရတဲ့အနေအထားတစ်ခုခုမှရှိတယ်ဆိုရင်အဲ့ဒါ노ကြာတက်လန့်ထားတဲ့ကာလအဲ့ကာလမျိုးဆိုရင်တော့ကျွန်တော်တို့ကအဲ့ပုံစံတစ်မျိုးပေါ့နော်ယူရတယ်နောက်တစ်ချက်ကတော့အရေးပေါ်အချိန်တွေပေါ့နော်အရေးပေါ်အချိန်တွေကတက်ကဲမှုတွေနေကြပေါ့ဖြစ်လာတော့မယ်ဆိုတဲ့အားမျိုးပေါ့နော်အားမျိုးကြရင်ယူရနောက်ဆုံးအဆင့်ကတော့ကျွန်တော်တို့ကအဲ့တိုက်ခတ်မှုတွေဖြစ်ပေါ်တဲ့အချိန်လှုပ်ဆောင်လာတဲ့အချိန်မှာလှုပ်ဆောင်ရတဲ့လုံခြုံရေးပေါ့ဒါမျိုးတွေအဆင့်အဆင့်ရှိပါတယ်အဆင့်အဆင့်ရှိတဲ့အတိုင်းဟိုသက်ဆိုင်ရာလုံခြုံရေးဖွဲ့စည်းတဲ့ဖဲဆင့်ဘယ်လိုလုပ်ပဲနေရဘယ်လိုလုပ်ဒါမျိုးတွေစိုးစိုးစီမှာတော့အားလုံးကလေ့ကျင့်တာရတယ်အတွက်ဟိုလှုပ်ထားကြပြီသားပေါ့နောက်တစ်ချက်ကတော့ခုနဒီလိုမျိုးချင်းချုပ်လာဆိုတော့ကျွန်တော်ပေါ်ဆလို့တော့မရဘူးအရင်တည်းတော့ PPC ကြီးနိုင်ငံတော်တိုင်ပင်ပုဂ္ဂိုလ်ရဲ့လုံခြုံရေးကိုတော့ PPC ကြီးကျွန်တော်တို့ကလေ့ထားပြီးဆောင်ရွက်ရမှာအဲ့ဒီတိုင်းပါ
ဥစော်ဒီခုနပြောသလိုပေါ့လေဒီ IS ဖွဲ့တွေကဒေသခံတွေသူတို့ရဲ့အဖွဲ့အစည်းတွေရဲ့ဟုံးကလုံးပေါ့ဒီကျွန်တော်တို့မြန်မာနိုင်ငံထဲမှာဘလို့များစုံစမ်းထားမှုများရှိပြီလေဗျ
ကျွန်တော်တို့ဟိုတိတိလောက်ကတော့ကျွန်တော်တို့နိုင်ငံကံကောင်းတယ်ပေါ့နော်ကျွန်တော်တို့ပြီးခဲ့တဲ့ကာလတွေမှာလည်းကြုံမှုရဲ့အခိုင်အတာကျွန်တော်တို့ကြီးဟက်ကြီးညာတယ်ပေါ့အခု ISIS ပေါ့နော်ပြည်ချက်တွေဖြစ်လာတယ်ဆိုတော့ကျွန်တော်တို့ဟိုလူပွဲစီကအရင်ကလေးကတည်းကပေါင်းစည်းမှုရှိတယ်ဒီလောက်လည်းကျွန်တော်ခွဲခြားဆက်ဆံမှုတွေမရှိခဲ့ဘူးပေါ့နော်အစင်လာအားဖြစ်တော့ကျွန်တော်တို့နိုင်ငံမှာအလို့အကျန်းဖက်ကွန်ရက်တွေအကျန်းဖက်ဝါဒတွေအမြင့်တွေကိုဖြစ်ပါတယ်ဆိုတော့အခုနောက်ပိုင်း ISIS ပေါ့နော် ISIS ပေါ်လာတဲ့အချိန်မှကြတော့ကမ္ဘာအခြေအနေကြီးလိုက်ရင်တော့ကျွန်တော်တို့ကရှော့တွေ့လို့တော့မရဘူးပေါ်ဆောက်လို့တော့နိုင်ငံထဲမှာရှိခဲ့သူတို့ဖြစ်ပေါ်လူငယ်လူငယ်တွေပေါ့အစွန်ရောက်ဆွဲဆောင်စီယုံမှုတော့ပါမတော့ဘူးအရေးကြီးတယ်ဒါတို့တော့သက်ဆိုင်ရာဘာသာရေးကောင်းဆောင်တွေသူတို့မှလည်းတာဝန်ရှိတယ်အစိုးရမှလည်းတာဝန်ရှိတယ်ပြည်သူမှလည်းတာဝန်ရှိတယ်အလားတူသက်ဆိုင်တဲ့ဘာသာရေးဖွဲ့စည်းတွေပေါ့နော်အဲဒီကကောင်းဆောင်တွေမှာတာဝန်ရှိပါတယ်အဓိကတော့လူတွေများစိုးရိမ်နေတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်လုံခြုံရေးနဲ့ပတ်သက်လို့သက်ဆိုင်ရာလုံခြုံရေးဖွဲ့စည်းတွေကပုံမှန်နေထားတဲ့ပို့ပြီးတော့အလေးထားပြီးဆောင်ရွက်ပါမှာပါ
ဦးစော်ဒီအခုလိုပြေးကြပြီးတာကျေးဇူးများကြီးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါ